အမေရိကန်ကအာရှကိုသိခွဲနေတယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကအင်္ဂါနေ့ကဆွဆွဲလိုက်ပါတယ
်။如果美方真像其声称的那样，
တမောတွေနဲ့လေရင်တွေမကြာခဏပို့ပြီးအားပြပြဿနာရှာနေမဲ့အစားတောင်တရုတ်ပင်လယ်ပြင်မှာငြိမ်းချမ်းတည်ငြိမ်ရေးအတွက်တရုတ်နဲ့အာဆီယံပူးတွဲအားထုတ်နေတာကိုအမေရိကန်ကလေးစားသင့်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝိုင်ဝမ်ဘင်ကပြောသွားတာပါ။ Indo-Pacific ဒေသမှာတရုတ်ရဲ့ရန်လိုတဲ့လုပ်ရပ်တွေပေါ်အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကဝေဖန်လိုက်ပြီးတဲ့နောက်တရုတ်ကနေ့စဉ်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုတုံ့ပြန်လိုက်တာဖြစ်ပါတယ်။နိုင်ငံရဲ့ဝန်ကြီးအဖြစ်အင်ဒိုနီးရှားကိုပထမဆုံးတွားရောက်ခဲ့တဲ့ခရီးမှာအာရှမဟာမိတ်တိုးချဲ့ရေးမဟာဗျူဟာအတွက်ဘလင်ကင်ကအင်္ဂါနေ့မှာဆွဲဆောင်စည်းရုံးခဲ့ပါတယ်။တရုတ်ရဲ့အပြုမူပေါ်မှာစိုးရိမ်တာတိုးတိုးလာတဲ့အတိုင်းအင်ဒိုပစိဖိတ်ဒေသကလက်တွဲပေါ်တွေနဲ့အတူကာကွယ်ရေးနဲ့ထောက်လှမ်းရေးအလုပ်တွေတိုးမြင့်ဖို့ကမ်းလှမ်းခဲ့ပါတယ်။တခြားနိုင်ငံတွေကလည်းတောင်တရုတ်ပင်လယ်ပြင်ပိုင်ဆိုင်မှုကိုအငြင်းပွားနေကြပြီးတရုတ်ရဲ့ပြောဆိုချက်မှာဥပဒေကြောင်းအရအခြေခံမရှိဘူးလို့နိုင်ငံတကာခုံရုံးကအဆုံးဖြတ်ပေးထားပေမဲ့တရုတ်ကတောင်တရုတ်ပင်လယ်တစ်ခုလုံးနီးနီးကိုသူပိုင်ဖြစ်ပြောနေတာပါ။အမေရိကန်ရဲ့ရည်တည်ချက်ကိုပြင်ပအင်အားကြီးနိုင်ငံကအာရှရဲ့တည်ငြိမ်မှုကိုချိန်ချောက်တာဖြစ်တရုတ်ကယူဆပါတယ်။